အမေရိကန်ထုကိုယ်စားလှယ်အင်မုစ်ဟော့စ်ဆိုင်ဟာလေဗနွန်ချင်းဆိုင်ဟက်စ်ဘိုလာရင်းနဲ့အစ္စရေးတို့ကြားအပြစ်ခတ်ရဲစဲရေးအတွက်တိုက်တွန်းဖို့ကြေစပေးနေမှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟူးနဲ့တွေ့ဆုံခဲ့ပါတယ်။ဒီတရင်ပတ်ထက်မှာပဲဟက်စ်ဘိုလာရဲ့ဂျာဝင်ညှိနှိုင်းပြနေတဲ့လေဗနွန်လွှတ်တော်ဥက္ကဋ္ဌနဘီဘာရီအပါဝင်လေဗနွန်အရာရှိတွေနဲ့သူ့ရဲ့ဆွေးနွေးမှုတွေဟာအပြုသဘောဆောင်တယ်လို့လည်းပြောပါတယ်။အစ္စရေးမြောက်ပိုင်းဒေသအတွက်ချင်းချောက်မှုဖြစ်နေတဲ့လေဗနွန်တောင်ပိုင်းကဟက်စ်ဘိုလာစစ်သွေးကြော်တွေကိုမောင်းထုတ်ဖို့အစ္စရေးတပ်တွေဆက်ပြီးထိုးစစ်ဆင်နေကြောင်းအစ္စရေးဝန်ကြီးချုပ်ကပြောပါတယ်။လက်ဗနွန်တောင်ပိုင်းဘေရုတ်တောင်ပိုင်းဆင်ခြေပုံးဒေသနဲ့တိုင်ရာဒေသတွေမှာနေထိုင်သူတွေကိုဘေးလွတ်ရာရှောင်ကြဖို့အတွက်အစ္စရေးစစ်တပ်ကဒိတ်ပေးချက်အသစ်ထုတ်ပြန်ပါတယ်။ဒီဒေသတွေမှာရှိတဲ့ Hezbollah စစ်သွေးကြော်တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့လို့ပြောပြီးဒေသခံတွေကိုအခုလိုဘေးလွတ်ရာရှောင်ဖို့အစ္စရေးကမကြာခဏဒိတ်ပေးနေတာပါ။အစ္စရေးကဂါဇာဒေသက Hamas တွေကိုတိုက်ခိုက်မှုမှာလည်းအခုလိုနီးဗျူဟာကိုပဲတုံးနေတာဖြစ်ပြီးခုလိုသတိပေးနေပေမဲ့ဒေတာကန်တွေရှောင်ပြေးချိန်တိတ်မရသလိုပြေးစရာမျိုးလည်းမရှိပဲဖြစ်နေတယ်လို့ဝေဖန်ကြပါတယ်။